ရာအင်မီကဘာကပြည်သူနိုင်ငံမှာဒီလ24ရက်က26ရက်ထိ G7 ခုနှစ်နိုင်ငံအုပ်စုထိပ်သီးဆွေးနွေးပွဲကျင်းပပါတယ်။ G7 အဖွဲ့ဝင်နေတဲ့ဂျပန်တနိုင်ငံနဲ့ကြောင်မီးသွေးသုံးနေတော့မယ်လို့ Greenpeace စိမ့်သံငင်းချမ်းပဝင်းကျင်ထင်းသိမ်းရေးအဖွဲ့ကပြောပါတယ်။ဆက်ရုံတက်တန်းအနှစ်30လက်ပတ်တဲ့ကာလအတွင်းလေရုညဉ့်ညံ့လို့အိန္ဒိယ၊ Indonesia, Vietnam, Bangladesh စတဲ့နိုင်ငံတွေမှာအချိန်မတိုင်ခင်လူ4,100သေဆုံးမဲ့အလားအလာရှိတယ်လို့လည်းGreenpeace ကခံမှန်းပါတယ်ပြည်ပနိုင်ငံတွေကကြောင်မီးသွေးသုံးဆက်ရုံတွေမှာဂျပန်ကယင်းနှိမ့်ညွန့်နယ်ချိန်မှာ American, Denmark, Finland, Iceland, Norway နဲ့ Sweden နိုင်ငံတွေဟာ Climate Fund ဆိုတဲ့ရာသီဥတုရမုံမွေသုံးပြီးဖွံ့ဖြိုးဆဲနိုင်ငံတွေမှာလုပ်နေတဲ့ကြောင်မီးသွေးဖွံ့ဖြိုးရေးလုပ်ငန်းတွေကို2012ခုနှစ်ကုန်ကတည်းကရန်နာထားပါတယ်ဂျပန်နိုင်ငံကလည်းဒီရာသီဥတုရမုံမွေမှာ American Dollar 16 Billion ထည့်ဝင်ပါတယ်ဒါပေမဲ့တစ်ဖက်မှာလည်း Japan Bank for International Cooperation ကကြောင်မီးသွေးဖွံ့ဖြိုးရေးအတွက်အိန္ဒိယနဲ့ Bangladesh ကကြောင်မီးသွေးဆက်ရုံတွေအတွက်ငွေထုတ်ချိပါတယ်။ဤပညာလည်းရှိဒနာလည်းကြွယ်ဝတဲ့ဂျပန်နိုင်ငံဟာသူ့ပြည်တွေမှာ Renewable Energy ဆိုတဲ့ပြန်လည်ပြည့်ပြည့်စွမ်းရည်နဲ့ဆက်ရုံတွေတည်ဆောက်နိုင်ပြီးသူရင်းနှီးမြှုပ်နှံတဲ့နိုင်ငံတွေကိုအပြုသဘောဆောင်တဲ့နမူနာပေးနိုင်တယ်လို့ပတ်ဝန်းကျင်ထင်သိရေးသမားတွေကပြောပါတယ်။ဂျပန်နဲ့ပြပစွန့်ရင်ရင်းနှီးမြှုပ်နှံမှုအစဉ်ခံစားကို Greenpeace ကထုတ်ပြန်လိုက်တဲ့ဒီဩဂုတ်လ20မှာပဲရန်ကုန်မြို့မှာမြန်မာဂျပန်အမေရိကန်တာဝန်သိသောရင်းနှီးမြှုပ်နှံမှုအပြည့်အညီလာခံကျင်းပပါတယ်။ညီလာခံမှာနိုင်ငံတော်အတမီကပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အခွင့်အမှာစကားပြောကြားတာကို MRTV ကထုတ်လွှင့်သွားတာကတော့
ဂျပန်နိုင်ငံနဲ့အမေရိကန်နိုင်ငံတို့မှမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံတာကိုကြိုဆိုပါကြောင်းအခုအခါတိလဝါအထူးစည်းဝေးရုံးဆောင်မှာကုမ္ပဏီပေါင်း108ခုကျော်ရင်းနှီးမြှုပ်နှံရရှိပြီးကုမ္ပဏီထက်ဝက်ကျော်မှာဂျပန်ကုမ္ပဏီများဖြစ်ပါကြောင်းဂျပန်နိုင်ငံရဲ့မော်တော်ကားထုတ်လုပ်တဲ့ကုမ္ပဏီများဖြစ်တဲ့ Suzuki နဲ့ Toyota တို့အပြင် Yakult Prebiotic Drink လုပ်ငန်းလေးပါဝင်ပါကြောင်းနဲ့မြန်မာစွမ်းအင်ကဏ္ဍမှာဂျပန်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေကိုကြိုဆိုပါကြောင်းပြောကြားခဲ့ပါတယ
်ဒီနေရာမှာ Greenpeace ကထောက်ပြတဲ့ဂျပန်နိုင်ငံနဲ့ပြပစွန့်ရင်ရင်းနှီးမြှုပ်နှံမှုကိုတွေ့ရပါမယ်။ပြည်ရင်းကထွက်တဲ့ဓာတ်ငွေကိုစစ်အစိုးရလက်ထက်မှာပြပကိုရောင်းစားထားတဲ့မြန်မာနိုင်ငံဟာနိုင်ငံဖွံ့ဖြိုးရေးအတွက်စွန့်ရင်အမှန်တကယ်လိုအပ်နေတာလည်းဖြစ်ပါတယ်။ပြပရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့စာရေးဆရာမခင်းနှင်းဦးပြောတာကတော့
တခုပြေကြတာတော့ဂျပန်လည်းအနာခံကြမှာမပေါ့ဘူး။ကိုရီးယားလည်းစိတ်နှလုံးသားမှာလည်းအနာခံကြမှာမပေါ့ဘူး။ကိုရီးယားလည်းပဲဗမာမှာခြေကုပ်ယူကိုကြိုးစားတယ်ဒီကုပ်ကြိုးစားတယ်ဂျပန်ကြိုးစားတယ်အပြိုင်ဆိုင်နဲ့ကြိုးစားနေကြပဲတကယ်လို့နိုင်ငံတကာအေဂျင့်နဲ့ဒီရင်းစစ်ကရေးရက်သွားတယ်အစိုးရဘက်ကလည်းပဲစစ်တပ်ကိုနိုင်ငံရင်းနဲ့ကင်နိုင်ပြီဆိုတော့လက်ခပေါင်းခတ်ယူနေပေါ့အခုဟာအဲ့လိုမဟုတ်ဘူးလေကိုနေရာတိုက်ပွဲဖြစ်လိုက်ထိနေဆိုဒီနေရာတိုက်ပွဲဖြစ်လိုက်24နာရီအချိန်မီးထားပြီးတောက်ခွဲနေနိုင်ငံဆိုတော့ဒီလိုနိုင်ငံမျိုးဝင်လာတာပဲကိုယ့်ဘက်ကတော့ကျေးဇူးတင်ရအောင်ဒီလိုမှာကုန်တဲ့အများစုဟာသူတို့ရဲ့ကိုယ်ယူစီးပွားကိုပဲဥတည်တယ်။ကိုယ်ကိုယ်ယူစီးပွားနဲ့တိုင်းပြည်ကိုယ်ယူစီးပွားနဲ့ကိုယ်ရှင်ပကြီးတဲ့အခါကျတော့ဒီလောက်ထွက်ကြရမှာပဲလေ။ဓမ္မကုံတွေအများကြီးစိတ်တက်ကမတရားဝိသနာလောဘစိတ်တွေတအားကြီးရဲ့
။ဂျပန်နိုင်ငံဟာ Clean Code Technology ဆိုတဲ့သက်ရှင်ကြောင်မီးသွေးနည်းပညာကိုသုံးတယ်လို့လည်းပြောပါတယ်။ဒါနဲ့ပတ်သက်လို့ကြောင်မီးသွေးပညာရှင်ဦးဆောင်မုံမြင့်ပြောတာကတော့
ဂျပန်မှာရှိတဲ့ကြောင်မီးသွေးစက်ရုံတွေဟာကောင်းပါတယ်။ Clean နဲ့ဖြစ်တယ်လေ။ဒါပေမဲ့ဒီဝါကျထုတ်ဖို့ဆိုတာသူအနည်းဆုံး1000မီကဝတ်လောက်ထွက်မှာကြောင်မူကြီးနဲ့ထုတ်တဲ့ဆဲတားကြီးဈေးတက်တာလို့ပြောရမယ်တကယ်တော့ကျတော့မသက်သာဘူးသူရင်းနှီးမြုံတာမျိုးတွက်ကြည့်လို့ရှိရင်ဒီကဝတ်900လောက်ထုတ်သူရှုံးတယ်အဲ့တော့1000လောက်ထုတ်မှတန်းလေသူတို့တက်စီပွားရေးထိကြိုက်မှာကျွန်တော်စမှာကြုံတွေ့ခဲ့တဲ့တွေ့ကြုံကတော့ဒီကျင့်မှာတိ့ဥဆက်နဲ့တွေ့တာဟုတ
်ဆရာဦးဆောင်မုံမြင့်ထပ်ပြောတာကတော့
စေယုံကြီးပဲတည်လို့မရဘူးသူဘေးပတ်ဝန်းကျင်ဘာဖတ်ဆိုဆိုတာဟုတ်ထားတယ်ပြီးတော့သပိန်နေဆိုင်ရတယ်အနည်းဆုံးပီ50 60 20 meter အထက်သပိန်နေစိတ်တော့ဆိုင်ရတယ်စိတ်တဲ့ area စီအနံပြီးအနည်းဆုံးပီနေရတော့ရှိရတယ်ကျန်တဲ့အလျားတော့ဖဲ့ကိုဘတ်ပတ်လည်းဆိုင်ရတော့ပေါ့နော်အဲ့ဒီလိုလုံနိုင်ပြန်ဆိုရင်တော့လက်ခံလို့ရတယ
်လက်ခံလို့ရတယ်ဆိုတာတော့နောက်ပြဿနာက
ပြာတောင်မီးသွေးမတန်တရားလောက်ပြီးဆိုရင်ပြာ10,000လောက်ထွက်တယ်အဲ့ဒီပြားရပါလို့မလဲဒါတင်စားလေသူတို့နိုင်ငံဘာလို့ဒီပြားတွေကိုဒီလက်မီရနေပြီးတော့ကွန်ကရစ်တုံးနဲ့ထုတ်ရဆက်ကိုပြန်သုံးတယ်ထွက်တဲ့ပြားရဲ့30ရာခိုင်နှုန်းကိုသူသုံးနိုင်တယ်နော်ကျန်တဲ့80ရာခိုင်နှုန်းသူပင်လေတွေကိုစွန့်ပစ်တယ်ပင်လေထဲမှာသမလိပြားတွေကိုရိုက်ထားပြီးတော့ကျုံးကိုသူချဲ့ယူတာပေါ့နော်ကျွန်တော်ဒီမှာစဉ်းစားရမှာအဲ့ဒါပဲအဓိကပြားပဲ
ဂ ဂျပန်နိုင်ငံကိုယ်တိုင်ဖန်လုံအင်အနှစ်တင်ဓာတ်ဝင်လျှော့ချဖို့နိုင်ငံ200နီးပါးလက်ခံထားတဲ့1998ခုဂျိုဒိုပရင်းညစာချုပ်ချုပ်ဆိုနိုင်မှုအရှင်နိုင်ငံဖြစ်လက်ခံကျင်းပခဲ့တာပါ။ဒါပေမဲ့နိုင်ငံရခြားကကြောင်မီသွေးဆက်ယုံစီမံကိန်းတွေအတွက်2013 January ကနေ2019 May လထိ American Dollar 16.9 billion သုံးထားတယ်လို့ Greenpeace ကထောက်ပြပါတယ်ရှင်။